တရုတ်နိုင်ငံမှာမျိုးသားရေးနဲ့လက်ထပ်ဖို့ရောင်းစားခံရတဲ့အရှိတောင်အာဆီယံနိုင်ငံတွေကမျိုးသမီးတစ်ထောင်ကျော်ကိုပြီးခဲ့တဲ့နှစ်မှာကယ်တင်နိုင်ခဲ့တယ်လို့တရုတ်ဆိုရကဒီကနေ့ပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်ဇူလိုင်လကနေဒီဇင်ဘာလအထိမြန်မာ၊ထိုင်း၊ကမ္ဘောဒီးယား၊လာအိုနဲ့ဗီယက်နမ်နိုင်ငံတွေကရဲတပ်ဖွဲ့တွေနဲ့ပူးတွဲပြုလုပ်ခဲ့တဲ့အိမ်နှင်းမှုတွေအတွင်းကလေး18ယောက်ကိုလည်းကယ်တင်နိုင်ခဲ့ကြောင်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တရုတ်မျိုးသားတွေနဲ့လက်ထပ်ရမယ်ဆိုပြီးတော့မျိုးသမီးတွေကိုလိညာဖန်စီရောင်းချမှုနဲ့နိုင်ငံသား260ပါဝင်မတင်ကားသူ1300ကျော်ကိုလည်းဖန်စီခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မကြာခင်နှစ်ပိုင်းတွေအတွင်းပြည်တွင်းနဲ့နိုင်ငံခြားရာဇဝတ်သားတို့ဟာအိမ်နီးချက်နိုင်ငံတွေကအမျိုးသမီးတွေကိုအလုပ်ခံရမယ်အိမ်တောင်ပြုရမယ်ဆိုတဲ့ကတိအတုတွေပေးပြီးဖျားယောင်းသွေးဆောင်ခဲ့တယ်လို့တချို့ဆိုဖန်စီပြီးရောင်းချခံရတယ်လို့အများပြည်သူလုံခြုံရေးဝန်ကြီးကပြောပါတယ်မဲခေါင်မြေဝန်ဒေသကချက်တဲတဲ့အမျိုးသမီးငယ်တွေဟာဘဝသက်တည်ဆောင်မယ်ဆိုတဲ့ယုံကြည်ချက်နဲ့တရုတ်မျိုးသားတွေနဲ့လက်ထပ်ပေါင်းဖို့မလုံးတွေကိုယုံကြည်နေကြတာဖြစ်ပါတယ်တချို့ကလင်ညာခံရပြီးတော့အနိုင်ကျင့်ခံရတဲ့အခြေအနေကြုံကြရတယ်လို့တရုတ်လူမှုကြီးကြပ်ရေးဥပဒေနဲ့ဖန်စီခံရမှုအပြင်ပြည်ထောင်စုလုပ်ငန်းတွေမှာလည်းအသုံးချခံခဲ့ကြရပါတယ်ခင်ဗျာ